ငါပြားယောဂဖြစ်စီတဲ့ချင်းရံတွေကနေကောက်ကွယ်ဖို့အသုံးပြတဲ့ခြံတော်တွေကိုပူပိုင်းဒေသနိုင်ငံတွေမှာငါးဖန်ပိုက်အဖြစ်ကြဲကြဲပြန့်ပြန့်အသုံးပြနေတယ်ဆိုတာသူတေသနာအသေးတစ်ခုကနေတွေ့လိုက်ပါတယ်။ခြံတော်တွေဟာအသေးချာရက်လုတ်ထားတာကြောင့်ငါးအရွယ်အစမျိုးမျိုးကိုမလွတ်အောင်ဖမ်းမိနိုင်တာပါ။ဒါကြောင့်လဲဒီငါးဖန်ဒီကြောင့်ငါးကောင်ကြီးရုံထဲပျောက်ကွယ်သွားမှာကျွမ်းကျင်သူတွေကစိုးရိမ်နေကြတာပါ။ဒါပေမဲ့လည်းစင်းရဲမွေးတည်မှုဟာဒီငါးဖန်ဒီကိုအသုံးပြပါခြင်းရဲ့အဓိကအကြောင်းရင်းဖြစ်တယ်လို့သူတေသနာအစီရင်ခံစာကိုပြုစုသူတွေကပြောပါတယ်။ချင်းတော်နဲ့ငါးဖန်းနာကိုကန့်တတ်ဖို့ကြိုးစားတာဟာအသက်ရှင်တတ်မှုတက်တဲ့အတွက်ရုန်းကန်နေကြသူတွေကိုထိခိုက်နိုင်ခြင်းရှိတယ်လို့သတိပေးကြပါရစေ။ပိုးသက်စေးပါတဲ့ချင်းတော်တွေဟာငပြားရောဂါကိုတားဆီးတာမှာတိတ်ကိုအောင်မြင်ခဲ့တဲ့ပစ္စည်းတွေပါ။ဒီချင်းတော်တွေကိုကြဲကြဲပြန့်ပြန့်ဖြန့်ဖြူးပေးနိုင်ခဲ့တဲ့အတွက်ငပြားရောဂါကြောင့်သေဆုံးသူအရေအတွက်ဟာ2000ပြည့်နှစ်နဲ့နှိုင်းရှင်ရင်2015ခုနှစ်မှာ60ရာခိုင်နှုန်းထိလျော့နေသွားပါလေ။ငပြားရောဂါဖြစ်တဲ့နိုင်ငံတွေအတွက်2015ခုနှစ်တွင်ချင်းတော်အလုံးရေတန်150ကျော်ကိုကျမ်းမာရေးကဏ္ဍတာဝန်ရှိသူတွေကဖြန့်ဖြူးပေးခဲ့ပါတယ်။အဲဒီချင်းတော်တွေကိုပုံမှန်အားဖြင့်အခမဲ့ဒါမှမဟုတ်ဇီးိတ်မျှပေးပြီးတော့ဖြန့်ဝေတာပါ။ PLOS 1 Journal မှာဖော်ပြထားတဲ့လီလာမှုအသေးအရချင်းတော်တွေ3ပြီး5ဖန်တာကိုစီနီဂေါ်နိုင်ငံကနေဆာမိုဝါကျွန်းနိုင်ငံအထိကြဲကြဲပြန့်ပြန့်အသုံးပြုနေကြတာတွေ့ရှိထားပါတယ်ခင်ဗျာ။